ယူကရိန်းရှေ့ဂျန်ကကျေးရွာနေရာကိုရုရှားတပ်တွေတိုက်ခိုက်သိမ်းယူလိုက်တဲ့အကြောင်းရုရှားအစိုးရကစနေနေ့မှာပြောပါတယ်။တချိန်ထဲမှာပဲရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသတိုင်းကနေတွေကလူတဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့ယူကရိန်းကပြောပါတယ်။ယူကရိန်းရှေ့ဂျန်ဒွန်ညက်ဒေသရဲ့တောင်ဘက်ခြမ်းမှာရှိတဲ့ကျေးရွာနေရာကိုသိမ်းပိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကတော့ပြောပါတယ်။ဒီတော့တွင်မှာရုရှားတပ်ဖွဲ့တွေက drone 154စင်းနဲ့ယူကရိန်းကိုညာလုံးပေါ်တိုက်ခတ်ခဲ့ကြောင်းယူကရိန်းလေတပ်ကပြောပါတယ်။ဒီထက်က130စင်းကိုယူကရိန်းဘက်ကကြားဖြတ်ပစ်ချနိုင်ခဲ့ပြီး52စင်းကတော့ရေဒါကနေပျောက်သွားတဲ့အကြောင်းဒီတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးတာလူသေတာတော့မရှိဘူးလို့ယူကရိန်းလေတပ်ကပြောပါတယ်။ဒါပေမဲ့လည်းဒေသဆိုင်ရာအာဏာပိုင်တွေကတော့ရုရှားတိုက်ခတ်မှုတွေလူထုသေဆုံးပြီးထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့ဆိုပါတယ်။တောင်ပိုင်းအိုဒက်ဆာဒေသမှာလူထုသေဆုံးပြီး3ဒဏ်ရာရသူတို့အရှေ့မြောက်ခါခိဖ်ဒေသမှာလည်း12ဒဏ်ရာရပြီးတောင်ပိုင်းခါဆွန်ဒေသမှာတော့နောက်ထပ်2ယောက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။